အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51အပြင်လိုင်းမီတာ190တို့ကနေထုံးလွှင့်ပေးမယ့်စီစဉ်နေပါဆိုရင်တော့ထိုင်းလီလိုင်းစီစဉ်ကိုနားဆင်ကြမှာပါစီစဉ်ထုံးလွှင့်ရေးမှုမဆုမွန်နဲ့မဲအေးသနာကျော်တို့တင်ဆက်ထားတဲ့စနေနေ့ကတိုင်းလီလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်မင်္ဂလာပါရှင်။ဒီနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေ။ဒီတိုက်ရိုက်လေးလိုင်းအစီအစဉ်ကမြန်မာနှစ်တစ်ခုပြီးတော့မှဒုတိယအကြိမ်ညဆွေးနွေးတဲ့တိုက်ရိုက်လေးလိုင်းလည်းဖြစ်ပါရစေ။ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့နှစ်စန်းပြည့်နေ့ရုံကနိုင်ငံကောင်းဆောင်တွေပြောသွားခဲ့တဲ့နှစ်တစ်ခုမိန့်ခွန်းနဲ့ပတ်သက်ပြီးတော့ဆွေးနွေးကြမှာဖြစ်ပါရစေ။အဲ့ဒီနှစ်တစ်ခုမိန့်ခွန်းတွေကိုကြည့်မယ်ဆိုရင်အဓိကကောင်းဆောင်တွေကငြင်းငြင်းရေးပေါ်ဆောင်မှုအလေးပေးပြောသွားတာတွေ့ရပါရဲ့နော်။အစိုးရရဲ့နိုင်ငံတော်ပြုပြင်ကြောင်းလေးရေလှုပ်ဆောင်မှုတွေနောက်ပြီးတော့တွေ့မြင်ရတဲ့အောင်မြင်မှုတွေနောက်ပြီးတော့တိုင်းပြည်တိုးတက်ဖို့အလုံးဝိုင်းဝန်းလှုပ်ဆောင်ကြဖို့တိုက်တွန်းချက်တွေလည်းတာဝန်ပါတယ်ဒီလိုမျိုးနိုင်ငံတော်အကြီးအကဲတွေနှစ်သစ်မင်္ဂုံးကနေပြီးတော့တိုင်းပြည်အတွက်ဘလောက်မျှော်လင့်စရာတွေတွေ့ရလဲဆိုတာဆွေးနွေးသွားကြမှာပါပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတို့လည်းလေလိုင်းပေါ်ကိုရောက်နေပါပြီအဲပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေထဲမှာတော့ဦးစီသူအောင်မြင့်တင်းစာဆရာနိုင်ငံရေးလေးလာတုံးသက်သူလည်းဖြစ်ပါတယ်ဦးစီသူအောင်မြင့်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါ
တယ်ခင်ဗျာ။ဟုတ်ကဲ့မင်္ဂလာပါရှင်။နောက်တစ်ယောက်ဟိုဖိတ်ခေါ်ထားတဲ့သူတွေထဲမှာဆိုရင်ဦးလာထောင်လာမောင်သူကကြတော့ကချင်အမျိုးသားဖွံ့ဖြိုးရေးအဖွဲ့ဥက္ကဋ္ဌဖြစ်ပါရင်သူကဒီသူတို့အဖွဲ့ကစစ်မဲ့ပြိပခါတွေကြောင့်နင်းနာရတဲ့လူလူရေလှုပ်ဆောင်ပေးနေတဲ့အဖွဲ့တစ်ဖွဲ့လည်းဖြစ်ပါရင်ဦးလာမောင်လာထောင်ကြားရပါလားမင်္ဂလာပါရှင
်။ဟုတ်ကဲ့ကြားရပါတယ်ဟုတ်ကဲ့မင်္ဂလာပါ
နောက်တူဖိတ်ခေါ်ထားတဲ့သူကတော့အခုကျွန်တော်တို့ဖုန်းဆက်လို့အဆုတ်တယ်မရသေးဘူးဖြစ်နေပါရဲ့မက်မေးစတဲ့သူပါစောင့်နေလိမ့်မယ်လို့မျှော်လင့်ပါတယ်သူကအမျိုးသမီးများငင်းငင်းရေးနဲ့လုံခြုံရေးကိစ္စရပ်တွေကိုအထူးခြားထားလှုံ့ဆော်နေရဲ့ Gender Equality Network ကဖြစ်ပါရဲ့အဲဝင်ရောက်ပြီးဆွေးနွေးကြမယ်တော့အချင်းလေးလေးလိုက်မော့ကိုရောက်နေပါပြီဒီတော့ကျွန်မကဒီမိန်ကွန်းနေနဲ့ပတ်သက်ပြီးတော့ဆွေးနွေးကြတဲ့နေရာမှာဒီနိုင်ငံကောင်းဆောင်တွေပြောသွားတဲ့အထက်မှာပေါ့နော်မြန်မာနိုင်ငံပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုအလားအလာဆိုပြီးတော့ပြောသွားတဲ့အထက်မှာဒီပြည်နိုင်ဆွေးနွေးမဲ့သူတွေကိုမေးစင်ပါလေမြန်မာနိုင်ငံမှာပြည်တွင်းငြိမ်းချမ်းရေးပေါ်ဆောင်မှုအလားအလာအခြေအနေဘယ်လိုရှိပါလဲအလားအလာကောင်းပါလားဦးစီသူအောင်မြင့်ပထမဦးဆုံးတနာမအသုံးသတ်ပေးပါရှင
်အလားအလာတော့ကောင်းပါတယ်အလားအလာကောင်းတယ်လို့ကျွန်တော်ပြောရတာကလက်ရှိလက်ရှိအစိုးရကဒီငြိမ်းချမ်းရေးဖြစ်စဉ်ဖြစ်လာဖို့အတွက်ကိုဒီဇိုင်းမမတ်နဲ့ကြိုးစားအားထုတ်နေတယ်ဆိုတဲ့အခါကျတော့ငြိမ်းချမ်းရေးဖြစ်စဉ်အခုတည်းကပဲကြည့်နေဆိုရင်တော့ဒါလားလားကောင်းပါလေ။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကဒါကိုအထူးအူကြပေးနေတယ်လုပ်နေတဲ့အခါကျတော့ဒီနည်းလမ်းမအောင်မြင်နောက်နည်းလမ်းနောက်တစ်မျိုးမရရင်နောက်တစ်မျိုးဘယ်လိုပဲဖြစ်ဖြစ်ငြိမ်းချမ်းရေးမရရအောင်လုပ်မယ်ဆိုတဲ့စာရိတ်ကန်ချပြီးလုပ်နေတဲ့အခါကျတော့ဟိုတစ်ခုတည်းပြောမယ်ဆိုရင်တော့အလားလားကောင်းတယ်လို့တော့ကျွန်တော်ပြောတာရှိ
ဟုတ်ကဲ့ဦးလာမောင်လာထောင်တော့ဒီအချိန်နည်းနဲ့နေသားနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်ပါလဲရှင
့်ဟုတ်ကဲ့ကျွန်တော်အမြင်ဟုတ်ပါလေဟိုကချင်အမျိုးသားသူရဲ့အမြင်နည်းနဲ့ပြောမယ်ဆိုလို့ရှိရင်သိပြီးတော့အချိန်နည်းမကောင်းဘူးလို့လည်းပြောပြရစေဘာလို့လဲဆိုတော့ဒီလူချင်းရေးဆိုတာကဟုတ်ပါလေစလတ်တံပိတ်သွားလိုက်တာနဲ့လူချင်းရတဲ့ကိုကျွန်တော်ပြောဆိုလို့ဖြစ်ပါလေဒါကြောင့်ဆိုတော့ဒီကျွန်တော်ဒီစစ်မှန်တဲ့ဥပ္ပါဒ်အမျိုးသားတောက်ကြီးနဲ့ဒီစက်ဒီကမရှိလို့ခေါ်တဲ့ကိုပင်ပြတ်တန်းခွင်းတာဒီကျွန်တော်တိုင်းတောက်ကိုဒီကုန်းကမှာဒီကိုရေးတာမရဘူးဆိုလို့ရှိရင်ဒီလူတိုင်းရဲ့သူရဲ့ဟိုဒါအတိတ်ကမရှိဘူးလို့ကျွန်တော်မြင်နေအဲ့လိုမြင်ပါတယ်ဟု
တ်ကဲ့ဒါကဦးလာမောင်လာထောင်ရဲ့
ဟုတ်ကဲ့ဟုတ်ကဲ
့ပြောပါရှင်ပြောပါဟ
ိုစက်ဒီ
ဟမ်ပြောပါရှင
်ဟုတ်ကဲ့ဟုတ်ကဲ့စက်ဒီပြောမယ်ဆိုလို့ရှိရင်ကျွန်တော်ဒီစက်ဒီတောက်ကြီးဆိုတာဒီဒီကကံဒီနည်းဒီကတော့ပုံပန်ပြတ်တန်းခွင့်ပုံမှန်အခြေခံပြီးပြည်သူစေဆောင်ထားတဲ့နိုင်ငံဖြစ်ပါလေ။ဒါပေမဲ့ဒီမှာစစ်တပ်ကတော့ဒီ2017မှာကမ္ဘာ့ဦးတင်းစီဦးပုံပြီးတော့အစတင်ခေါ်ဆောင်ခဲ့တဲ့ရင်းချာရေးအဓိပ္ပာယ်တော့ဒီလက်လက်နဲ့ရင်းချာရေးလက်လုံကျင်းဆိုတဲ့အဓိပ္ပာယ်ကိုသွားပြီးဟိုတိုးရောက်တော့ဒီကျွန်တော်မြင်နေတယ်လေ။ဒါကြောင့်ဒီ2008ဟိုအခြေခံဦးဒီလက်ပြတင်းဟိုမဖြစ်သိသေးဘူးပြီးတော့ကောင်ကလည်းဒီတော့နိုင်ငံရေးအနာကိုသိစုထားတဲ့ခြေလှမ်းတွေကလည်းရှင်းနေရတယ်ပေါ့နောက်ပြီးတော့ဒီစစ်တပ်မှဟိုနိုင်ငံရေးဥပဒေနဲ့ကံကံတက်ပြင်အရင်လက်ကဥတီဆောင်ရွက်သွားမယ်ဆိုတော့ဒီရှင်းရှင်းနဲ့အဲ့လိုလည်းပါနေသေးတယ်လေဆိုတော့အဲ့လိုလည်းကြည့်လို့ရှိရင်တော့ကျွန်တော်ကဒီစစ်မှန်နဲ့ငင်းချမ်းရေးဆိုတာအလားဝေးပြီးတယ်လို့ကျွန်တော်လည်းအဲ့လိုမြင်ပါတ
ယ်ဟုတ်ကဲ့ရှင်ဒီကိစ္စနဲ့ပတ်သက်ပြီးနောက်ပိုင်းမှာဆက်ပြီးတော့ဆွေးနွေးပါမယ်အခုပထမဦးဆုံးဒီဒေါ်ရရှင်တယောက်ကိုဖိတ်ခေါ်ခြင်းပါတယ်တခါရေးပဲဟိုခက်မြန်မြန်လေးမေးလိုက်ရအောင်ဟိုဥစော်ရံမှာဒီမိုကရေစီအရေးလှုပ်ရှားသူဖြစ်ပါရဲ့တောင်သူလယ်သမားရေးရာကွန်ရက်ကဖြစ်ပါရဲ့ဥစော်ရံကြားရပါလားရှင့်
ကြားရ ဟ
ုတ်ကဲ့ရှင်ဝင်ပြီးတော့ဆွေးနွေးမေးမြန်းနိုင်ပါရဲ့ရှင်ဟိုတင်လိုက်ရှင်းနေတဲ့သူနှစ်ဦးလဲလေးလိုင်းပေါ်မှာရှိပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီငင်းငယ်ဆိုတာကတော့ကျွန်တော်တို့ပြောင်းသူတာတိုင်းလာအလုံးကလူကျင်ကြတာပါအဲ့တော့ကျွန်တော်တို့ငင်းငယ်မရှိတဲ့တိုင်းကြီးကကဘာပေါ်မှာအဆင်းဆုံးနိုင်ငံဖြစ်သွားတယ်နောက်တန်းပြောင်းသူတာတိုင်းလာတွေအလုံးကလည်းပဲအဲဒီတာတိတိမှာပေါ့နော်မငင်းငန်းနိုင်ဘူးမဖုံပြိုးနိုင်ဘူးမတိုးတက်နိုင်ဘူးဖြစ်နေပါလေအဲ့တော့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခုနိုင်ငံတော်တမရာကိုတက်လာတဲ့အစိုးရရောဘယ်အစိုးရပဲဖြစ်ဖြစ်ပေါ့တိုင်းပြည်ကိုငင်းငန်းကျင်နေဖုံပြိုးတိုးတက်ခြင်းနဲ့မှန်တော်လဲပဲသူတို့ရဲ့လှုပ်ထုံးကြီးလှုပ်ထုံးလုံးကြီးတွေအားလုံးနဲ့အဲတကယ်တမ်းအလုံးလုံးတဲ့အခါမှာကျတော့သူတို့မှာအကြောင်းအကျောင်းတွေကြောင့်ပြက်တရာတွေရင်ဆိုင်ရပြီးတော့တကယ်တမ်းသူတို့ပြောထားတဲ့အတိုင်းကောင်းတယ်မဖို့နိုင်ဒီလူတို့ကိုသူတို့ပြောထားတဲ့ဂရိတိုင်းမပြေးဆနိုင်ခဲ့ပါဘူးအဲ့ဒါဘာကြောင့်လဲဆိုတဲ့အခါကျတော့တကယ်လုံးလုံးတဲ့အခါကျတော့ကျွန်တော်တို့ဒါတွေခက်ခဲရှိလာတဲ့အခါကျတော့စစ်တပ်ရဲ့အခမ်းအနားတွေနောက်တစ်ခါကျတော့ဖွံ့ဖြိုးအခြေခံဥပဒေရဲ့အကန့်အသတ်တွေပေါင်းနေကြတယ်မှာလိုရတဲ့အခါကျတော့ဟိုဘယ်လိုလို့တလောက်ပေါ့သူတို့စိတ်မှန်းတော့မလုပ်နိုင်ပါဘူးအဲ့တဲ့အတွက်ဒီလူတွေအလုံးမှာအော်ကျွန်တော်ပေးတာပေးနေရဘူးဒီစကားသံတွေနဲ့ဈားထဲမှာပဲဖြစ်လာတဲ့ခါကျတော့လူကဒီဥစ္စာအပေါ်မှာဘယ်လို့မှကျွန်တော်တို့ဟိုမြတ်မတဲ့အတိုင်းမဖြစ်လာပါဘူးအဲ့တော့ကျွန်တော်ပြည်သူတွေအားလုံးလိုချင်တာကတော့ပြည်သူတွေအားလုံးလည်းပါဝင်မယ်တိုင်းသားတွေအားလုံးလည်းပါဝင်မယ်တကယ်ငင်းငန်းတဲ့အဖြေရဖို့ဆိုရင်တကယ်ချစ်မှန်တဲ့ဆယ်ဆယ်ပြည်တော်ကြီးရဖို့ဆိုရင်တိုင်းသားတွေအားလုံးရောပြည်သူတွေအားလုံးရောကျွန်တော်တို့လူသမားလယ်သမားလူသားသားတွေအားလုံးကိုပုံမှန်နည်းနည်းနဲ့ကျွန်တော်တို့ဝင်နေမြင်သာစွာနဲ့အားလုံးငင်းငန်းတဲ့ဟာအဲညို့လိုချင်တာပါခင်ဗျအဲ့တည်းကျွန်တော်တို့ဒါကိုတကယ်တမ်းလုပ်မယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့အားလုံးကရိုးရိုးသားသားကြိုးကြိုးသားသားနဲ့အားလုံးက ground zero ချပြီးတော့အဲကျွန်တော်တို့မင်းကဘာလို့ကျင်လဲငါကဘာလို့ကျင်လဲမင်းကဘာဖြစ်ရှင်လဲငါတို့ရဲ့ခွင့်ရပါမင်းတို့ရဲ့ခွင့်ရပါဆိုတာကိုချပြီးတော့ဥပဒေနဲ့ဆွေးနွေးကြမှာရမယ်လို့ပဲကျွန်တော်တို့ကယူဆပါတယ်ခင်ဗျ
ဟုတ်ကဲ့ဒါဥစော်ရံရှင်းနေတာပါဥစီဥတော်မြေဒီမှာမေးချင်ပါတယ်ဒီဥစော်ရံပြောသွားတယ်လို့မျိုးအားလုံးပါဝင်တဲ့ငြိမ်းချမ်းရေးစစ်မှန်တဲ့ဆဲပဲပြောင်စုပါဝင်ရေးမှာအားလုံးကိုဖိတ်ခေါ်ပြီးတော့ဆွေးနွေးကြမယ်ဆိုတော့အဲ့လိုမျိုးဆွေးနွေးဖို့အနေထားတရက်ဟိုကမျှော်လင့်ချက်ရှိပါလားရှင
်အခုလက်ရှိပေါ့နော်ကျွန်တော်နားလေဒီလောက်ကအခုလက်ရှိဟိုအစိုးရတက်လာတဲ့ကောင်စားစုကြည့်ဦးဆောင်တဲ့ NLD အစိုးရကဟိုတွားနေတဲ့ငြိမ်းချမ်းရေးဆိုင်ရာမူဝါဒကပထမတစ်ချက်မှာဟိုပြစ်ခတ်တိုက်ခိုက်ရနေရာတွေကိုရက်သေးတော့အောင်လုပ်မယ်အဲ့ဒီအတွက်ကိုလည်းရှေ့အစိုးရလက်ထက်ကလေးကအစိုးရသမ္မတော်နဲ့တိုင်းသားလက်နက်ကိုင်တွေကူပေါင်းပြီးတော့မှရေးဆွဲထားတဲ့ SCA စာချုပ်ကိုအခြေခံပြီးတော့မှဒါကပထမတစ်ချက်မှာပြစ်ခတ်တိုက်ခိုက်ရက်သေးတာတွေအရင်လုပ်မယ်လုပ်ပြီးတဲ့နောက်မှာဒါနိုင်ငံရေးကိစ္စကိုဆွေးနွေးမယ်အဲ့နိုင်ငံရေးကိစ္စကိုဆွေးနွေးမဲ့စီဆိုတဲ့ဒီမှာလည်းအလုံးပါဝင်ဖို့ဆိုတဲ့ဥစ္စာကအဲဟုတ်ပါပါတယ်ဒါအလုံးပါဝင်ရမယ်ဒါပေမဲ့အလုံးပါဝင်မယ်ဆိုတဲ့ဥစ္စာကဘာလို့ဆိုလို့လဲဒီမှာဟိုကလည်းမေးစရာမေးဖို့ရှိပါတယ်ကျွန်တော်နားလေတာယူရှင်းရှင်းပါပဲကျွန်တော်ပြောမှာဆိုရင်ဒီလူတို့ကရေကောက်တင်လျှောက်လိုက်တဲ့စစ်တော်ကိုယ်စားလှယ်တွေရှိတယ်လက်တော်ကြီးရှိတယ်ဆိုတော့ဒီဥစ္စာကတကယ်ကျေတော့ဒီရှင်းလောက်မှာဆိုရင်လည်းအလုံးပါဝင်တယ်ပြည်သူအလုံးပါဝင်တယ်တိုင်းသားအလုံးပါဝင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ကျွန်တော်တိုင်းပြည်ရဲ့ဖြစ်နေတဲ့အနေအထားအရအဲ့လောက်နဲ့မလုံလောက်ဘူးဘာလို့လဲဆိုတော့ပြိပခဖြစ်နေတယ်အဲ့ဒီပြိပခမှာတစ်ဖက်ကဆိုရင်ကမ္ဘာတော်ရှိတယ်တစ်ဖက်ကဆိုလက်နက်ကိုင်တိုင်းသားတွေရှိတယ်တစ်ဖက်ကဆိုရင်တော့ဒါကုလားတော်လို့အလုံးပါဝင်ကြီးကဖြစ်တဲ့ပြည်သူတွေကရွေးကောက်ဆင်နှောက်ထားတဲ့ကိုယ်စားလှယ်တွေအမတ်တွေရှိတယ်အဲ့ဒါတွေနဲ့ဖွဲ့ကြည့်ရတယ်လွတ်တော်ဆိုတာရှိတယ်နောက်ဒီကနေတစ်ချက်ပေါက်ပွားလာတဲ့အစိုးရဆိုတာရှိတယ်အဲ့ဒီပုံကရှင်နေရှိနိုင်သွားတယ်ဆိုရင်ဒါအလုပ်ပါဝင်တယ်လို့ကျွန်တော်ပြောလို့ရပြီလို့ကျွန်တော်ကတော့ယူဆပါတယ်ဆိုတော့အခုသွားနေတာအဲ့ဒီလမ်းကြောင်းတိုင်းသွားနေတဲ့ခါကျတော့ဒီလမ်းကြောင်းကနေသွားခြင်းအဖြစ်ပါလေနိုင်ငံရေးအရဟိုဥစ္စာပေါ့နော်အချင်းပြေလောက်တဲ့အားလုံးသဘောတူညီနိုင်လောက်တဲ့ရလဒ်တွေကိုပူးပေါင်းပြီးတော့ရှာဖွေနိုင်တယ်အဲ့ဒီကနေမှတစ်ချက်အားလုံးညွှန်မှားနေကြတဲ့ဒီမိုကရေစီဆွေးနွေးပြည်တော်စုတည်ဆောက်ဖို့ဟိုရောက်သွားနိုင်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဒါအလုံးစုံပါဝင်ကြီးဟိုတုံးနဲ့ပတ်သက်ပြီးတော့ဦးစီတော်မြင့်တုံးသက်တာဆိုတော့ဟိုတော်တော်ရှင်တယောက်လည်းဒီကိစ္စနဲ့ပဲပတ်သက်ပြီးတော့ရင်းထားတဲ့စာတကောင်ရှိပါရဲ့ဟိုစာနဲ့ရေးပြီးတော့ဆွေးနွေးတဲ့ American ပြည်အောင်စုကမောင်တက်တနာပါကိုအောင်လည်းသူဆွေးနွေးထားတာဖတ်ပြပေးပါရှင
်ဟုတ်ကဲ့ပါပြစ်တဲ့ကာသမယမှာငင်းငယ်အတွက်အလေးပေးပြောကြားသွားတဲ့နိုင်ငံခေါင်းဆောင်တွေရဲ့မင်းကုန်းတွေပေါ်မှာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးဆက်သွယ်ဒီမိုကရေစီပြည်အောင်စုပေါ်ထွန်းရေးဒဏ်လူညီညွတ်ရေးနဲ့တရားဥပဒေစိုးရိမ်ရေးပေါ်ရခိုင်စိုးရိမ်လက်ထက်ကတက်ပို့ပြီးတော့မျှော်လင့်မိပါတယ်အကြောင်းကတော့လက်ရှိနိုင်ငံအကြီးအကဲခေါင်းဆောင်တွေကတမျိုးသားလုံးကလေးစားယုံကြည်ရတဲ့ခေါင်းဆောင်တွေဖြစ်နေလို့ပါတဲ့သူတို့ဖြင့်လက်ရှိနိုင်ငံခေါင်းဆောင်တွေကတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းရေးအတွက်အပြောမဟုတ်ပဲလက်တွေ့ကျရနင်းညမှာစောင့်ရနေတာကြောင့် ငငကလည်းယဉ်ကျေးမှုဖြစ်နေထောက်ပံ့ကူညီနေတယ်လို့ပြည်သူလူမှုဖွဲ့စည်းအစည်းအဝေးကလည်းအားကျုံးမှန်တဲ့ပူပေါင်းဆောင်နေပါတယ်။ဒါကြောင့်လက်ရှိအစိုးရတချမ်းမှာငင်းချင်းနဲ့ဖွံ့ဖြိုးတိုးတက်ရေးရရှိလိမ့်မယ်လို့ယူဆမိပါကြောင်းဆိုပြီးတော့မောင်တက္ကနအမေရိကန်နိုင်ငံဆိုပြီးရေးသားထားပါတယ်ခင်ဗျာ
။ဟုတ်ကဲ့ဖတ်ပြပေးတာကျေးဇူးတင်ပါတယ်ကိုဟိုအောင်လေးဦးကြီး။ဒီမောင်တက္ကနအမေရိကန်ပြည်အောင်စိုးကနေစာရေးပြီးတော့ဆွေးနွေးလာတဲ့အထက်မှာခုနဟိုစာဦးစော်ရန်ပြောသွားတာနဲ့အစဉ်စဉ်ပဲဒီပြည်သူလူဖွဲ့စည်းအစည်းကြီးကနေပြီးတော့အားကျုံးမှန်တဲ့သူကတော့ပူပေါင်းပါဝင်ဆောင်ရွက်နေတယ်လို့ပြောပါတယ်။ဒီမှာကျွန်မမေးချင်တာကဒီပြည်ရေးအဖွဲ့အစည်းတည်တည်ရဲ့ပူပေါင်းဆောင်ရွက်မှုဆိုလို့သူတို့ရဲ့ပူပေါင်းဆောင်ရွက်နိုင်ဖို့ဒီငင်းငင်းရေးဖြစ်စင်မှာဘလို့အခွင့်အလမ်းရှိပါလဲဘာလို့မေးရတာလဲဆိုရင်တော့အရက်ဖက်အဖွဲ့အစည်းတွေအရင်တော့ငင်းငင်းရေးဆွေးနွေးပွဲမှာပါဝင်ခိုင်းနေပေါ့နော်အခုဆိုရင်အပြင်မှာဆွေးနွေးသူတို့ကအကြံပေးထားတဲ့အကြံပြုချက်တွေကိုပဲဟိုပေးပို့လို့ရတော့တယ်ဆိုတဲ့အနေထားရှိတယ်ဆိုတော့ဒီအဖွဲ့အစည်းတွေပါဝင်ပြီးတော့ဒီငင်းငင်းဖြစ်စင်မှာပါဝင်နိုင်ဖို့ဘလို့အခွင့်အလမ်းရှိပါလဲရှင်ဦးလောက်မောင်လာထားအရင်ဒီကိစ္စနဲ့ပတ်သက်ပြီးနည်းနည်းလေးဖြေကြားပေးပါ
အဲဒီတော့မြန်မာပြည်ကဒီဒီမှာနိုင်ငံရဲ့အဓိကပြဿနာကလည်းဆိုတော့ဒီဆိုမာလီမျိုးများနဲ့တိုင်းတန်းပြည်ကြားမှာဖြစ်နေတဲ့ပြဿနာတွေကတော့အနေနဲ့အဲ့ဒီမှာပါ။ဘာလို့လဲဆိုတော့ဒီနိုင်ငံကြီးလူ့နေရေးရောက်ပြီးဖြစ်လာတဲ့ပြဿနာခုခုမငြိမ်းသေးပါဘူး။ဒါတော့အဲ့ဒါပြည့်ကျင်းစုကိုကြည့်မယ်ဆိုလို့ရှိရင်ဥမာဥမျိုးဒီဥမျိုးပဲမပြောရဥမျိုးအနာရရှိစီလာပြီးတဲ့နောက်ပိုင်းပြဿနာဖြစ်လာတဲ့ပြဿနာပါ။ဒါတော့အခုကျွန်တော်တို့အခုရောဆိုရင်ကျင်းနေတဲ့အချိန်မှာကြံတိမကြီးဒီလက်ကြံတဲ့မှာကြံတိကြီးဆိုဒီစစ်တပ်ကလို့ပြီးတော့25ရောင်ကျော်လုံးဟာဒီ95ရောင်ကျော်လုံးဆိုတော့ဒီတော့မှာပြုတ်ပြုတ်ထားတော့ဟိုတွေ့နေရပါတယ်ဆိုတော့အဲ့လိုပဲပြည်သူကြီးတွေကလည်းကျွန်တော်တိုင်းသားဒီကမှာစစ်စစ်ရွာရွာချုပ်တဲ့ခံရတဲ့ဥပဒေတွေလည်းဘလို့မှဟိုတရားမျှတတဲ့ဟိုဘယ်လိုဆိုလဲမျှတတဲ့ဟိုဥပဒေမဖြစ်တယ်လို့ခုဒီနေ့ကြည့်တယ်ပေါ့လေဒါကြောင့်ဆိုတော့ကျွန်တော်နိုင်ငံဟာဒီလိုမျိုးနိုင်ငံများပြောပြမယ်လူလက်ပြီးတော့တရားမျှတဲ့ဟိုတရားကြည့်ရင်တရားကြည့်ရင်သူကမရှိသေးတာကိုသူပြရတယ်။ဒါကြောင့်ပြည်သူတွေတရားမျှတမှုကိုစာပေါ်နိုင်သေးပြပါလေ။အကျောက်တရားတော်စတိရှိနေပြမယ်ဆိုလို့ရှိမှနိုင်ငံကောင်းဆောင်တွေပြောပြနေတဲ့စစ်မှန်တဲ့ငင်းကြေးတွေလည်းဘယ်တော့မှရှိမှမဖြစ်လို့ကျွန်တော်လည်းအဲ့လိုမျိုးပါ။
ဟုတ်ကဲ့။ဟိုဦးစီတော်ကမျိုးဒီမှာဒီမျိုးကိုပဲပြန်ပေးချင်ပါသေးတယ်။ဒီအဖြစ်ရင်းအဖွဲ့စီအတီးတီးရဲ့ပူပေါင်းဆောင်ရွက်မှုကဒီငင်းငင်းဖြစ်စမှာဘလောက်ပါဝင်နိုင်ဖို့အခွင့်အလမ်းရှိပါလဲရှင်ဘလို့တုံးတက်ပါလဲ
အဲကျွန်တော်နားလည်တာကတော့အဖွဲ့ကြီးဆိုတဲ့ဥစ္စာကတော့တချို့ဆိုရင်ကိုယ့်ဘာသာကိုထောင်တာတွေရှိတယ်အဲပြီးတော့မှတချို့ကျတော့စုပေါင်းမှုထောင်တာရှိတယ်တချို့ကျတော့နိုင်ငံတကာအကူအညီနဲ့ထောင်လာတဲ့အဖွဲ့ကြီးတွေလည်းရှိတယ်အဲတော့ဒီအဖွဲ့ကြီးတွေရဲ့တာဝန်ကဟိုပြည်သူလူထုကရွေးကောက်ချင်မြောက်ထားတဲ့လူတွေနဲ့သူတို့ကထိတွေ့ပြီးတော့မှသူတို့ဘာတွေဖြစ်စေချင်မလဲဘာတွေလုပ်စေချင်မလဲဆိုတဲ့ဥစ္စာကိုဒီလိုလူရေကောက်တင်လောက်ထားတဲ့လူတွေကိုနားလေသဘောပေါက်လာအောင်ပြောပြရင်အဲ့ဒီအရမ်းမှာတစ်ချက်ခုနကပြောတဲ့နိုင်ငံရေးစီးနီးပွဲကြီးကိုရောက်သွားအောင်သူတို့တွေကတိုက်တွန်းဖို့ပဲအဖြစ်လို့လဲဆိုတော့တကယ်တကယ်ဒီပြိပခဒီဖြည့်ချင်းတဲ့ဒီမှာခုနကတန်းကြီးအတွက်လိုအပ်တဲ့အဖြေရှာတဲ့ဒီမှာဟိုလိုအပ်တဲ့အနေထားချက်ကိုကျော်လွန်ပြီးတော့မှသိပြီးတော့မှချက်ကားသွားရင်ဒါအဖြေနဲ့ရောက်မှာမဟုတ်ဘူးဟိုလူကလည်းပါခြင်းဒီလူကလည်းပါခြင်းဘူးလူကမပါဘူးလားဒီလူကတော့မကြည့်ဖွဲ့ကြီးအောင်မပါဘူးလားဆိုတဲ့ဥစ္စာကကျွန်တော်သူချင်းအနေနဲ့ဆိုရင်ဒီလိုသဘာဝမကြောက်ဘူးဆိုတော့ကျွန်တော်ပြောသလိုပဲဒီတိုင်းကြီးမှာဒီမပြေလည်သေးတဲ့ပဋိပက္ခတွေရှိနေတယ်ရှိနေတာကတကယ်ဒီမိုကရေစီတိုင်းပြည်ဆက်ရွယ်ပြည်တော်စုတိုင်းပြည်ဆိုရင်အထွေထူးတော့ပြောပြရမလို့လက်နဲ့ကင်ထားတိုင်းသူတို့ကပါဝင်ရဲ့သူတို့ရှိမှာမဟုတ်ဘူးပြည်သူလူထုကရွေးကောက်တင်မြှောက်ထားတဲ့လူတွေကသာတိုင်းပြည်ရဲ့ကံကြမ္မာကိုသူတို့တွေကဖန်ပြီးမှာဒါပေမဲ့အဲ့ဒီခြေလေးကိုမရောက်သေးတဲ့ခါကျတော့လက်နဲ့ကင်ထားပြီးတော့မှပဋိပက္ခဖြစ်နေတဲ့အင်အားစုတွေဖြစ်တဲ့ဘုရားတော်ကတတ်မတော်ပြီးတော့မှအဲဒီလည်းကြည့်အဖွဲ့ကြီးကဒီလူတို့ကရွေးကောက်တင်မြှောက်ထားတဲ့ကိုယ်စားလှယ်တွေနဲ့အတူတူဒီပြဿနာကိုဝိုင်းဝန်းပြီးတော့မှအဖြေရှာတဲ့အခြေအနေကိုရောက်နေတာပါအဲ့တော့ဒီလိုအခြေအနေအောက်မှာဒီကောင်းတဲ့ပုံကူအောက်မှာမပါတဲ့အခြားသောလူမှုသားကအဖွဲ့ကြီးတွေဘာညာတွေဆိုတာကအသက်ဆိုင်ရာကဏ္ဍမှာပါဝင်တဲ့လူတွေကိုသူတို့ရအကြံဉာဏ်တွေပေးမယ်သူတို့ဖြစ်ဖြစ်နေတာတွေပြောမယ်ဒါတော့ပဲသူတို့အနေနဲ့လုပ်တဲ့ကိုရှိတယ်လို့ကျွန်တော်ဆက်ပါတယ
်ဟု
တ်ကဲ့တကယ်တကယ်တိုင်းပြည်မှာနောက်အခုရောနောက်နာကရောတကယ်ကိုပြောရေးဆိုခွင့်ရှိတာဆိုးပြပိုင်ခွင့်ရှိတာကဒီလိုရေကောက်တင်လောက်တဲ့လူတွေပဲဖြစ်ပါတယ
်ဟုတ်ကဲ့အခုကျမဒီလေးလိုင်းမောင်ရောက်နေတဲ့ဒေါရရှင်တယောက်ကိုဟိုပါဝင်ပြီးတော့ဆွေးနွေးဖို့ဟိုဖိတ်ခေါ်ချင်ပါတယ်ဥလှမြင့်မှာတရက်ကဥလှမြင့်လေးလိုင်းမောင်မှာရှိပါရဲ့နော်ဥလှမြင့်ကြားရပါလားရှင
်ဟုတ်ကဲ့ကြားပါရစေ
ဟုတ်ကဲ့ဥလှမြင့်ပင်တိုင်းဆွေးနွေးရတဲ့ဒီနေ့နောက်ပြီးတော့ဥဇော်ရန်ရှိပါတယ်ရှင်ဝင်ပြီးတော့ဆွေးနွေးနိုင်ပါတယ်မေးမြန်းနိုင်ပါတယ
်ဟုတ်ကဲ့ခင်ဗျဟုတ်အဲခုကျားကျားဒီပြောတာလေငင်းငင်းနဲ့ပတ်သက်တဲ့နီလန်းဒီပေါ့နော်ကျွန်တော်ကတော့ အဲ့ဒါမှကျွန်တော်ပြောတာကတော့ဒီတိုင်းနေမယ်လို့ထင်ပါတယ်ခါလဲခါသေးတဲ့အမှန်တရားနှစ်ခုပေါ့နော်ကျွန်တော်တင်ပြခြင်းပထမတစ်ခုကတော့ဘာလို့ဆိုတော့ကျွန်တော်တို့အမေရိကန်မှာလူမဲတွေရဲ့အခွင့်အရေးပေါ့နော် Civil Rights ဒီကဖြစ်တဲ့မာတင်လူသာကင်းပြောတဲ့စကားတစ်ခုရှိပါတယ်သူကဘာပြောလို့ဆိုတော့1960ခုနှစ်ကျော်ကျော်လောက်မှာသူတို့လည်းပဲအဲ့ဒီလူမဲအခွင့်အရေးနဲ့ပတ်သက်တဲ့တောင်းဆိုမှုတွေအပွဲတွေတိုက်ကြတယ်တိုက်ကြတဲ့အခါမှာသူပြောတာကငါတို့ဟာတဲ့constitution way နဲ့ပဲသွားမယ်ပေါ့နော်ဥပဒေရင်းနည်းနဲ့ပဲသွားမယ်အလူနည်းနဲ့ပဲသွားမယ်အဲ့လိုမသွားခဲ့တဲ့ခါလီတိုင်းသားတွေရှိတယ်တဲ့ဗက်ဒီနီယန်တွေလက်နက်ကန်ပြီးတော့တိုက်တာသူတို့ပြုတ်လောက်နေပြီးရှင်မုန်းခံခဲ့ရတယ်အဲ့တော့ငါတို့ကတော့အဲ့ဒီနားကိုမကြွေးဘူးဆိုပြီးတော့သူပြောတဲ့ကတည်းကဒီကနေ့ကတော့ဟိုကြားတာခါတော့ခါတီးကောင်းခါတီးလိမ့်မယ်ပေါ့ဒါပေမဲ့ဟာမာတင်လူသာကင်းတို့ကဒီကနေ့ဟာသူကမှန်တယ်လို့ကျွန်တော်ပြောလို့ရပါတယ်အဲ့နောက်တစ်ချက်ကကျွန်တော်ပြည်ရင်းသင်္ကန်းလာပါအဲ့ဒါပါလဲဆိုတော့သူဒီနေ့အနာဂတ်နေတဲ့ NLD ပါတီပေါ့မင်းနော်အဲသူလည်းပဲ1990ရလက်အပြီးမှပြည်ရေးနှစ်20လောက်ပြည်ပန်းခဲ့တယ်ဟိုတစ်ဖက်ကလည်းအဲ့ဒီတော့ကတမတော်ဆိုရကသူကဒီပန်းကြီးလာကန်နဲ့အခု2008ဖွဲ့စည်းပုံကိုသူဆွဲခဲ့တယ်ပေါ့နော်ဆိုတဲ့အခါကျတော့နှစ်20လောက် NLD ပါတီဟာအကျင်လာခဲ့ဒီနေ့အခုကျွန်တော်တို့ဟလာဈာဈာရေကောပွဲတို့2015တို့ကြတော့အဲ့ဒီဖွဲ့စည်းပုံပေါင်းနေမှာပဲသူရင်းပြီးတော့ထောင်ရွက်ပြီးတော့ဒီကနေ့အာဏာရလာတာဖြစ်ပါတယ်ဆိုတော့ဒီအချက်နှစ်ချက်ကိုတော့ကျွန်တော်ကဒီနေ့ဟလာစိတ်ကိုယ်ဓာတ်တွေဟိုစဉ်းစားကြဖို့ဆိုတော့အလေးနဲ့အကြံပြုလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ဒါဦးလာမြင့်တရားစာဝင်ပြီးတော့ဆွေးနွေးရပါကျမတို့ဒီလေးလိုင်းကနေပါဝင်ဆွေးနွေးဖို့လှမ်းပြောတဲ့ theme မှာတော့ဒီရခိုင်ပြည်နယ်ကဥမောင်ကျော်စံပါပါတယ်သူကဒီရာဒီဥရုအခြေအနေမကောင်းလို့တယ်လီဖုန်းလိုင်းအဆင်ပြေတာအဆင်ပြေမပြေမှာဆိုလို့ကျမတို့ကိုအတန်ဆိုင်တဲ့အစောပိုင်းလေးကပဲဒီတိုက်ရိုက်နေလိုင်းစနေပွဲမစခင်မှာပြောထားတာရှိပါတယ်သူဝင်ဆွေးနွေးထားတာကိုမတ်ဆုမွန်ဖွင့်ပြပေးပါရှင့
်ကျွန်တော်တို့လူတွေကတော့ပြည်တွင်းကြီးကြီးဒါမှမဟုတ်ဒီလိုပြောလို့ရပါတယ်ဒီအမှုတိုင်းညာစီဆိုတာကလည်းမြန်မာနိုင်ငံမှာကျန်းကျန်းမာကြီးတစ်ခုပါတော့ဘာလို့ဆိုလို့ရှိရင်ဒီပြည်ရင်းကြီးရမှာသူတို့ပြောတာမှန်ပါတယ်ပြည်ရင်းကြီးရမှာအဲ့ဒီစီမေးပြောစီမတည်ဆောက်လို့ရမယ်ဆိုတာမှန်ပါတယ်ဒါကြောင့်ဆွေးနွေးဆွေးနွေးပြည်ရင်းကြီးကိုကျွန်တော်ပြီးတော့တည်ဆောက်တာရှိပါတယ်အခုတည်ဆောက်ရတဲ့မှာပြည်ရင်းကြီးကိုတည်ဆောက်နေဆိုတာကျွန်တော်ဆရာကြီးလိုအသေးလေးပြောထားတာရှိပါတယ်ဒါလည်းလက်ရှိရှိနေမှာကျွန်တော်တို့နိုင်ငံတော်အကြီးအကဲတွေကတော့အလုံးလုံးပြလို့ပါတယ်တကယ်စိုးစားနိုင်ဖို့လိုပါတယ်တော်တော်ရောအစိုးရရောတာဝန်ပါလက်နက်ကိုင်တွေရောအခုလုံးအရှင်းရှင်းတပည့်တွေကအရှော့တင်လို့ပါတယ်အဲ့လိုလုံးဝရှိရင်တော့ရနိုင်ပါလိမ့်မယ်ကျွန်တော်တို့ကတော့အဲ့ဒီဇီဝင်းချက်တစ်ခုတည်းကအကြီးအကဲနေပါတယ်နောက်တော့အဲ့ဒီဒီရင်းချင်းရောက်ပြီဆိုလို့ရှိရင်တော့အကျိုးစီးပွားတွေတာဝန်ပါတယ်ဒီမှာဒီနေ့ဘုလို့အကျိုးစီးပွားတွေဟာဖြစ်ဖြစ်တော့တာဆိုတော့ကျွန်တော်တို့ယူကြည့်ပါတယ်အခုလက်ရှိအချိန်ကြီးတော့ဒီတိုင်းရင်းသားတွေအခုလက်ရှိအချိန်ကြီးမှာတော့တိုင်းပြည်ကိုရှိနေလို့တိုင်းရင်းသားတွေဘာလို့ပြောလို့မရှိဘူးဖြစ်နေလဲကျွန်တော်တို့ကလုံခြုံရေးလမ်းမှာအရေးကြီးနေတာကပြည်ရင်းချင်းဆိုင်တဲ့တိုင်းရင်းသားအချင်းချင်းအမျိုးသားယဉ်ကျေးစီဖြစ်ပါတယ်အဲ့ဒီနောက်မှာကဒီမိုကရေစီရေးဆိုတာအချင်းချင်းဟိုဟာစီးပွားရေးတည်ဆောက်မှုဆိုတာတစ်ပြည်ပြည်တည်ဆောက်ရမယ်ကိစ္စပါအရေးကြီးတာကတော့ကျွန်တော်တို့ခုနပြောခဲ့သလိုဟုတ်ကဲ့
ဟုတ်ကဲ့အဲ့ဒီလိုမျိုးပြည်တွင်းငင်းငင်းကြီးကိုဟိုရအောင်လုပ်ဖို့အတွက်အစိုးရအနေနဲ့ရောတခြားဒီတိုင်းသားတွေပြည်သူတွေအနေနဲ့ဘာတွေများဝိုင်းဝန်းပြလှုပ်ဆောင်ပေးလို့ရမယ်လို့ထင်ပါလဲရှင
်။ဟောအစိုးရအနေနဲ့ကတော့ဟိုဟာပြည်သူ့ဆိုတိုင်းသားတွေအသက်ကိုအမြဲတမ်းသတိထားတိုင်းသားတွေအပေါ်မှာသဘောထားကြည့်ရင်းနဲ့ရည်တည်ပေးရမယ်လို့ထင်ပါတယ်။ဒါမှတော့ဘာလို့လဲဆိုလို့ရှိရင်အစိုးရနဲ့တော့အင်္ဂါကြီးတဲ့ဖွင့်ပြဖြစ်နေလို့တိုင်းရင်းသားတွေအပေါ်မှာသဘောထားကြီးကြီးနဲ့အရှုံးပေးရမယ်၊ရင်ကျေမှုတွေတိုက်ပြရမယ်။ဒါပဲဒါပဲအဓိကကျတယ်လို့ပြောရတယ်။
ကဲအခု9မိနစ်ကျော်လောက်ပဲကျန်ပါတော့ရေးရှင်နေကြတာကျမဒီ Facebook ပေါ်ကနေပြောရှင်နေလာတယ်တော်တော်ရှင်နေရဲ့စာတူတူလေးတွေကိုဖတ်ပြပြီးတော့ဒီအာပင်နိုင်ရှင်နေတဲ့သူတွေကိုမေးမြန်းချင်ပါတယ်အဲစိုးမြင့်တန်းဆိုရဲဒီ Facebook ပေါ်ကအကောင့်ပိုင်ရှင်ကနိုင်ငံသူနိုင်ငံသားတွေကြီးတိုက်တွန်းနေပါနေတယ်ငင်းငယ်ကြီးကတက်မတော့ခေါင်းဆောင်နေတဲ့သူတွေကိုရင်လိုချင်အောင်မှသူတို့ကိုရင်လည်းအားတက်တရောပါဝင်လှုပ်ဆောင်ပါအောင်လို့အကြံပြုချင်ပါတယ်တဲ့66အကောက်ကိုလည်းကြောက်ရတယ်လို့ရေးလာပါတယ် စာရေးရမယ်ဆိုရဲဒေါ်လာရှင်ကတော့တမန်ပြောသွားတာစိတ်ရင်းစိတ်ကောင်းနဲ့ပြောသွားတာအပြည့်အဝလက်ခံယူကြည့်ပါလေတမန်ကာကွယ်ရေးဦးစီးချုပ်ပြောသွားတာကြတော့အပြောတစ်မျိုးအလုပ်တစ်မျိုးပါလေဆိုတော့ဒီဒေါ်လာရှင်တွေကိုကြည့်ရတာတမန်ရဲ့လှုပ်ဆောင်ချက်ပေါ်မှာအယုံကြည်ခင်မဲ့တဲ့သဘောမျိုးတွေရေးထားတာတွေ့ရပါလေဒီညမှာသူတို့နဲ့အမြင်မတူတဲ့သူတယောက်ကတော့မောင်ချစ်သူပါသူကကောင်းမှုမျှော်လင့်နေကြတာကြားပါပြီဘယ်နေ့ဘယ်အချိန်ဘလောက်ဘယ်ကာလမဆောင်စားခြင်းတော့ပါဘူးတမန်ကလည်းတကယ်တော့အစ်မတိုက်ချင်ပါဘူးတဲ့ကိုယ့်အသက်ကိုယ်လူပြီးတိုက်နေကြရတာဘူးမသိခြင်းမှမဟုတ်ပါဘူးဒါကိုနားလဲပါလို့ပြောလာပါရဲ့ဒီတော့ဒီမှာဒီဘိုးချုပ်မှုရှိမင်းအောင်လိုင်းရဲ့ဒီနှစ်တကူမိန်ကုန်းထဲမှာပြောသွားတဲ့နေရရအရေးကြီးတယ်တိုင်းပြည်ငင်းချမ်းမတိုင်းပြည်တိုးတက်မှာဖြစ်တယ်ဒါကြောင့်စူးစမ်းကြပါလို့ပြောသွားတော့တကယ်လက်တွေ့မှာတက်မော်ဘက်ကဘာလို့စူးစမ်းနေရလဲစူးစမ်းနေတာမြင်ပါလဲဦးစီစွာမြင့်တုံးတက်ပြပါရှင
်အဲကျွန်တော်သူတို့ပြောရမယ်ဆိုရင်ဟိုအချင်းလေးလေးလို့ပေါ့နော်အဲဒီ2017ကစပြီးတော့မှသဗ္ဗဥပဒေစီလက်ထက်မှာကျနော်တို့တိုင်းပြည်တို့ပြည်ခိုင်ရဆေးရေးငြိမ်းချမ်းရေးပေါ်ပေါက်ရေးအတွက်ကိုသူတို့စပြီးတော့ကြိုးစားလာတယ်။အကြိုးစားလာတဲ့ဒီမှာအဲတပ်မတော်ကလည်းလိုက်ပါဆောင်ရွက်တယ်။တပ်မတော်ကလိုက်ပါဆောင်ရွက်တဲ့ဒီမှာငြိမ်းချမ်းရေးရဖို့အတွက်ပြည်ခိုင်ရဆေးမှုရဖို့အတွက်ကို1948လွတ်လပ်ရေးရပြီးကြတဲ့ကဘယ်အစိုးရမှဘယ်အစိုးရကမှဘယ်တပ်မတော်အစိုးရကမှဘယ်တပ်မတော်ကမှလိုက်ပြောခြင်းမရှိခဲ့တဲ့အချက်တွေကိုလိုက်ပြောပြီးတော့မှဆောင်ရွက်ခဲ့တာကြီးကျွန်တော်သိရတယ်။အဲ့တော့ဒီကဟိုဘာလို့လဲဆိုတဲ့အခါကျတော့ဟုတ်ကဲ့ဘောတရားကဘာအဓိကဘာလဲဆိုတော့ပထမတစ်ချက်မှာပြစ်ခတ်ရက်သေးကြမယ်ပြစ်ခတ်ရက်သေးပြီးနိုင်ငံရေးကိုဆွေးနွေးကြမယ်နိုင်ငံရေးဆွေးနွေးတာမပြေလည်မချင်းတိုင်းသားတွေအနေနဲ့ကိုယ်နေနေကိုကိုထိမ့်သိမ်းထားပါကိုလူတို့ကိုကိုအုပ်ချုပ်ထားပါဆက်ပြီးတော့ဒီတော့မှကိုလက်လက်တွေနဲ့ကိုကင်ထားကြပါအဲအဆင်မပြေဘူးဆိုရင်တော့ဒါပဋိပက္ခခင်ဗျားတို့လည်းပြန်ပြီးတော့လုပ်နိုင်တာပေါ့နော်အဲ့ဒီလိုမျိုးအခွင့်အရေးပေါ့ဟိုနေနေရက်ဒီခွင့်ကိုလာတော့လို့အခွင့်အရေးရက်ဒီခွင့်လက်လက်တွေကင်ဆောင်ထားဖို့ဆိုတဲ့ဟာကိုခွင့်ပြုပေးတဲ့ဥစ္စာကရှိတဲ့မိုင်းမှာမရှိခဲ့ဘူး။တော့ဒုတိယတစ်ခုကတော့အဲ့ဒီရှေ့ကာလတစ်လျှောက်လုံးပေါ့နော်ဒီနေ့ချိန်ကြည့်ပါပဲ။တော်တွေကလက်လက်ကင်တိုင်းသားတွေကဘယ်ချိန်လုံးကမှမပြောအောင်ပြုံးပုံတက်လာလို့ရတယ်။ပြီးရင်ခုတိုင်းသားကိုစီးရင်လို့ရတယ်အချိုးတွေလုံးလို့ရတယ်။အဲ့ဒီလိုမျိုးဟာတွေကတစ်လျှောက်လုံးမှာရှိခဲ့တဲ့ဒီတပ်မတော်ရဲ့သဘောထားတစ်လျှောက်လုံးမှာရှိခဲ့တဲ့ဒီရှေ့အစိုးရရဲ့သဘောထားနဲ့ခြားနာပြီးတော့မှလိုက်ပြောခဲ့တာစူးစမ်းခဲ့တာပါ။အဲ့တော့ဒီကုန်းကြီးနေနဲ့ကျွန်တော်တစ်ခုပြောချင်တာတစ်ခုကတော့ဗာလဲဆိုတော့အခုဟုတ်ပါတယ်ကျွန်တော်တို့ရဲ့ဟိုတန်းကြီးခေါင်းဆောင်တွေကငြိမ်းချမ်းရေးအတွက်ကြီးလည်းပြောနေတာတကယ်တော့ငြိမ်းချမ်းရေးကိစ္စဆိုတဲ့ဥစ္စာကကျွန်တော်တူချင်းအမြင်ရဆိုရင်နေ့ချင်းညချင်းတရက်ချင်းတစ်လချင်းတစ်နှစ်ချင်းပြီးရမယ့်ကိစ္စမျိုးအကြာကြီးသွားမှာအဲ့ဒီလိုကြားရင်းနဲ့ကြံရင်းနဲ့ထဲမှာပဲကျွန်တော်တန်းကြီးတွေအရေးကြီးတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ကိစ္စတွေဒီလူတွေရဲ့အခက်အခဲတွေကြော်ကားမှုကိစ္စတွေကလည်းအရေးကြီးနေတယ်ဆိုတဲ့ဥစ္စာကိုတော့ဟိုကျွန်တော်ပြောချင်ပါတယ်အဲ့ဒီဥစ္စာကိုကြော်သွားတဲ့ဟာဒီပင်ရဲ့ငြိမ်းချမ်းရေးအတွက်ကိုအထောက်အကူဖြစ်မယ်ငြိမ်းချမ်းရေးကိုအားပေးအားထုတ်ကြည့်ရရောက်မယ်လို့တော့ကျွန်တော်ခင်ဗျားကြောင့်ပြောချင်ပါတယ
်။ဦးစီးတော်အောင်ရဲ့တုံးတက်ပေးတာကျေးဇူးတင်ပါတယ်။ဒီတော့နေလုံးထုတ်အနေနဲ့ကျွန်တော်တို့မိနစ်ကလည်း2မိနစ်ကျော်ကျော်လောက်ပဲကျန်တော့ဟိုကျန်နေဒီဦးလာမောင်လာထောင်နဲ့ဦးစော်ရောင်မေးချင်ပါတယ်။ကျွန်တော်တို့ဒီ2019ခုနှစ်ကငြိမ်းချမ်းနှစ်တိတ်အရေးကြီးတယ်လို့လည်းနိုင်ငံကောင်းဆောင်တွေကပြောနေတယ်လေ။ဒီတော့ဒီညီမချင်းအတိုင်းအကောင့်ထက်ပေါ်ဖို့ကဘာအချက်အရေးကြီးဆုံးလဲ။ဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲ။ဟိုထင်တဲ့အရေးကြီးဆုံးလို့ထင်တဲ့အချက်တစ်ချက်ကိုပဲပြောပါ။ဦးလာမောင်လာထောင်အရင်
အဲ့ကျွန်တော်ပြောမှာဟိုဟယ်လိုပြည်လုံးကြီးကကန်တော့ဒီကျွန်တော်ပြည်တော်သူ့ဖြစ်လာတာပါဒါကြောင့်ပြည်လုံးကြီးကအော်ဒီအပြည်လုံးကြီးကတတိကိုအတိုင်းကဆက်မကြဘူးဒီလိုဖြစ်တော့ဒီကောင်ဆက်ဆိုလဲရေးချမ်းတော့မှမဟုတ်ဘူးကျွန်တော်ဒီအဲ့လိုပဲပြောကြည့်ပါလေနောက်တစ်ခုကဟိုလည်းလည်းတော့တင်ကန်ကျွန်တော်ကချင်ပြည်လုံးရောက်လာတာကတူပြောပါလေဟိုပြည်လုံးကြီးကကန်တိုင်းကအလုံးမပေါ်ပါဘူးဒီပြောပါလေနောက်တစ်ခုကဟို IDD ကိုသူပြောတဲ့ခါမှာပါပေါ်လဲဆိုတော့မင်းတို့ IDB ပြဲလို့မလားငင်းကြောက်ရည်ကြီးများဆိုတော့အဲ့တော့ပြောပါလေ။ဆိုတော့ဒီအပေါ်ကိုကြည့်တဲ့အခါမှာဒါကျွန်တော်တို့စင်င်တက်တဲ့မတော်ကားတရားပေါ့လေအဲ့လိုချင်းကြီးရတယ်။ဒါကြောင့်ဒီ2000ကဒီနေ့ဆက်သွားလို့ပြောချင်တော့ဒီနေ့မှအရင်ကမှမဟုတ်ဘူးကျွန်တော်မြင်အဲ့လိုမြင်ပါဟုတ်ကဲ့
။ဟုတ်ကဲ့။အဒီကိစ္စပေါ်မှာဥစော်ရန်ကဒီခုနကတော့ဟိုငင်းငင်းရည်ကိုဒီဦးမန်းကျဲအတိုင်းအကောင့်ထည့်ပို့မှာဘာအချက်ကအရေးကြီးဆုံးလို့ထင်ပါလဲရှင်။တစ်ချက်ကိုပဲပြောပါဦး။
ကျွန်တော်2008ကိုပဲစဉ်းစားရမှာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရှိနေတဲ့အတွက်ဒီငင်းငင်းကိစ္စတွေရောအခုတိုင်းမှာဖြစ်ဖြစ်နေတဲ့ကိစ္စတွေအားလုံးကစစ်တပ်ကနေပြီးတော့ကျွန်တော်စူပါပါဝါနဲ့ဆုံးဖြတ်နိုင်မှာလေ။ကျွန်တော်ဖန်ဆူကြီးဖြစ်စီအခုတက်နေတဲ့တိုင်းရာကိုယ်စားလှယ်ဖြစ်စီအားလုံးကဘာပဲဆွေးနွေးဆွေးနွေးစစ်တပ်ကနေဒီလိုအာဏာပိုင်ထားတဲ့အတွက်ဒီစစ်တပ်ကလည်းတော့ရှိမပြင်းမချင်းဒီပါဝါရနေတဲ့အတွက်ကျွန်တော်တို့အားလုံးရဲ့ဆုံးဖြတ်ချက်တွေအားလုံးကိုသူကဆုံးဖြတ်နိုင်လာဖြစ်တဲ့အတွက်ဒီ2008ကိုမပြင်းမချင်းပေါ့နော်။ဒီဟာရှိနေတဲ့ကာလပတ်လုံးကျွန်တော်ဘလောက်ပဲဆွေးနွေးဆွေးနွေးပေါ့။ငြင်းငြင်းရဖို့ဆိုတာကတော့စိတ်မလွယ်ပါဘူး။ဒါကြောင့်2008ကိုပြင်နိုင်အောင်ကြိုးစားရမယ်။အားလုံးပိုင်နိုင်အောင် ူသားမယ်အလုံးစုံဖြတ်ချက်တွေဟာအလုံးဆင်းလာပြီးတော့တင်းကြီးပြင်းထဲနဲ့တိုင်းပြည်ကောင်းစုအတွက်ငင်းငိုင်းအတွက်လုံနိုင်မှာဒါမြင်ကျွန်တော်ပြည်တော်စုကြီးကဖယ်ဖယ်ပြည်တော်စုဖြစ်မယ်လို့ယုံကြည်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးစီတို့ပါအမြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့တစ်ချက်သေးပဲအရေးကြီးဆုံးလို့ထင်တဲ့တစ်ချက်သေးပဲခက်တူတူလေးပြောပြပေးပါနော
်အဲအဓိကကတော့ကျွန်တော်တို့တိုင်းပြည်ဟာနိုင်ငံရေးကိစ္စပြည်လည်အောင်ဆွေးနွေးရမယ်အဲ့ဒီအတွက်တိုက်ပွဲတွေရပ်ဆိုင်မှုလို့ရတယ်အဲ့တော့တိုက်ပွဲတွေရပ်ဆိုင်မှုအတွက်ဆိုရင်တိုက်ပွဲတွေလုံးဝမရပ်ဆိုင်သေးတဲ့ကျွန်တော်တို့ PIU ဦးဆောင်တဲ့ဒီလက်နက်ကိုင်အဖွဲ့တချို့ကတိုက်ပွဲတွေဘယ်လိုရပ်ဆိုင်လဲဆိုတာအရင်စဉ်းစားပြီးတော့မှသူတို့ပူလာရင်တိုက်ပွဲရပ်ဆိုင်လာပြီးတော့မှသာငြင်းငြင်းဆန်းဆန်းနဲ့စုလို့ကိုသွားနိုင်နိုင်မလို့ထင်တယ်အဓိကကျွန်တော်တစ်ချက်ပဲပြောချင်တာကတော့ PIU ကတကယ့်ကိုငြင်းငြင်းကိုလူလူလားလားနဲ့တိုက်ပွဲတွေရပ်ဆိုင်မှုအနေထားကိုရောက်လာအောင်ဆောင်ရွက်တယ်ဆိုရင်ကျွန်တော်နောက်တစ်ချက်ကိုသွားနိုင်ချင်တယ်ဟု
တ်ကဲ့ဒါကဒါတိုင်းရည်နေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးပေးရဲ့ဦးစီတော်အမည်ရဲ့နောက်ဆုံးသုံးသပ်ချက်ဖြစ်ပါလေ။ဟောဒီနေ့တိုင်းရည်နေလိုက်အစီအစဉ်မှာပါဝင်ပြီးဆွေးနွေးကြရတဲ့ဟိုပြည်နိုင်ဆွေးနွေးပေးသူတွေဖြစ်တဲ့ဦးစီတော်အမည်နောက်ပြီးဦးလမောင်လာထောင်ပြီးတော့စောင့်စားနေတဲ့မက်မေဂျာဗျူမက်မေဂျာဗျူအထူးကျေးဇူးတင်အောင်ပြောချင်ပါတယ်။သူအခုအစီအစဉ်ပေးရဲ့အချိန်ခေသူဟိုဘက်ကစောင့်နေကြပြီမြေကျွန်တော်တို့တယ်လီဖုန်းခေါ်လို့မရလို့သူပါဝင်ဆွေးနွေးလို့မရပါဘူး။အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင
်။စီရင်ထုတ်လို့ရမယ့်စီမံနဲ့မဲအစ်မကျော်တို့တင်ဆက်ထားတဲ့စီမင်းကြီးများတိုင်းလေးလိုင်းစီရင်ကိုနားဆင်ကြကြတာဖြစ်ပါရဲ့ရှင်။